ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဆိုးရိမ်ချက်ကြောင့်နိုင်ငံခြားသားဝင်ရောက်မှုကိုတားမြစ်မဲ့အကြောင်းဂျပန်နဲ့ဖိလစ်ပိုင်တို့ကစနေနေ့မှအသီးသီးပြောပါရယ်ဂျပန်မှာအများအားနေထိုင်သူမဟုတ်တဲ့နိုင်ငံခြားသားဝင်ရောက်မှုကိုလာမယ့်တနင်္လာနေ့ကစလို့ဇန်နဝါရီလနှောင်းပိုင်းအထိဝင်ရောက်ခွင့်ပိတ်မဲ့အကြောင်းစနေနေ့မှပဲပြောဆိုထားပါရယ်မျိုးဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးသစ်ကူးစက်သူတဦးဂျပန်မှာပထမဆုံးတွေ့ရှိခဲ့တာနဲ့အတူပဲအခုကန့်သက်ချက်ထွက်လာတာပါဂျပန်ခီးသွားတွေနောက်မျိုးဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်သစ်ကူးစက်ဖြစ်ပွားတဲ့နိုင်ငံတွေကနိုင်ငံခြားသားတွေအနေနဲ့ဂျပန်ကိုမလာခင်82နှစ်နာရီအတွင်းကိုရိုနာဗိုင်းရပ်စ်စစ်ဆေးဖို့လိုအပ်ပြီးဂျပန်ကိုရောက်လာရင်လည်းတစ်ခါပြန်စစ်ဆေးမှုခံယူရမှာဖြစ်ပါတယ်ဗြိတိန်မှာစပီးတွေ့တဲ့ကူးစက်မှုနှုန်းပိုပြီးမြန်တဲ့မျိုးဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ရဲ့ကူးစက်မှုတွေကြောင့်ဗြိတိန်ကလေယာဉ်ခီးစဉ်တွေဝင်ရောက်မှုကိုနောက်လဇန်နဝါရီလလယ်အထိတိုးမြှင့်ကန့်သတ်ပိတ်ပင်ဖို့ဖိလစ်ပိုင်ကစနေနေ့မှာအတည်ပြုလိုက်ပါတယ်